Ukraine နိုင်ငံဝင်ရောက်တိုက်ခိုက်တဲ့ Russia ရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့် Ukraine တိုင်းနိုင်ငံလဲတာမကတကမ္ဘာလုံးကိုပါဘလို့တက်ရောက်မှုတွေဖြစ်စီလဲဆိုတာကိုဆွေးနွေးကြဖို့အတွက် American နဲ့ Ukraine ထိပ်တန်းတပ်တမန်တွေတင်းငွေတွေကဂျာမနီနိုင်ငံ Berlin မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။ American နိုင်ငံသားရေးဝန်ကြီးAntony Blinken, Ukraine နိုင်ငံသားရဲ့ဝန်ကြီး Dmytro Kuleba နဲ့တွေ့ဆုံပြီး Ukraine တင်ပို့နေတာစားကုန်တွေ Africa နဲ့ Asia ဒေသတွေစီရအောင်လို့တွေ့ချာလှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာပါ။ Russia ထုဆောင်စစ်တုံးမှုကိုခုခံဖို့လိုအပ်တဲ့လက်နက်တွေ Ukraine ရရှိပြီးပြီးတော့ Ukraine နိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေတခြားပေးပို့နိုင်ရင်ပူးပေါင်းအစီအစဉ်မှုတွေလုပ်ကြဖို့နဲ့ Ukraine နိုင်ငံနဲ့ညီပြင်းကလက်တွေ့အနေအထားကိုဆွေးနွေးကြဖို့အတွက်ခေါ်ယူရဲ NATO နိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးကို Mr. Blinken နဲ့ Mr. Kuleba တို့တက်ရောက်ခဲ့ကြတာဖြစ်ပါတယ်။ February 24ရက်နေ့ကစပြီးတော့ Russia က Ukraine တိုင်းနိုင်ငံလုံးကိုအင်အားဖြင့်ဝင်ရောက်ကျူးကျော်တိုက်ခိုက်လို့စားပတ်ကုန်စည်းတွေမြင့်တက်ကုန်ပြီးကမ္ဘာနေရာဒေသအနှံ့မှာငတ်မှုခေါင်းပါမှုအငက်ဘေးနဲ့ရင်ဆိုင်မှုအနေပိုပျက်ကြီးလာခဲ့ပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံများ၏နိုင်ငံသားရေးဝန်ကြီးတွေကဂျာမနီမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ Russia တက်တွေ Ukraine ရဲ့ပင်လယ်နဲ့စိတ်ကန်ထပ်ပေါက်တွေကိုပိတ်ဆို့ထားတာဖယ်ပေးဖို့အတွက်ရုရှားအစိုးရကိုတောင်းဆိုသွားပါပြီ။အဲဒီစိတ်ကန်တွေကနေတဆင့်မှယူကရိန်းထက်ကုန်တွေဖြစ်တဲ့ကောင်းနံတွေ၊မြေဩဇာနဲ့တခြားနေရာစိုက်ပျိုးရေးပစ္စည်းတွေကိုကမ္ဘာအနှံ့ပြည်ပကိုတင်ပို့ရတာဖြစ်ပါတယ်။